နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂထရီနီလာကမှာစက်တင်ဘာ24ရက်အင်္ဂါနေ့ကအထွေထွေမူဝါဒရေးရာဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကျင်းပခဲ့ပြီးမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဌာနဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးဟောက်သူစွန်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတမန်ကြီးဦးအောင်နှင်းတို့တက်ရောက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံပေါင်း38နိုင်ငံရဲ့နိုင်ငံအကြီးအကဲတွေမင်ကွန်းပြောကြားခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအစီအစဉ်အရမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကစက်တင်ဘာ28ရက်နေ့မှာမင်ကွန်းပြောကြားဖို့ရှိပါတယ်။အင်ကာနေ့ဆွေးနွေးပွဲတွေအတွင်းမှာပဲမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကရိုဂျာပြဿနာအမြန်ဖြေရှင်းရေးအတွက်နိုင်ငံတကာပါဝင်ခဲ့ဖို့ပန်ကြားခဲ့ပါတယ်
။ Excellencies, ladies and gentlemen, it is clear.that the Myanmar government is unwilling to take any action to resolve the
ဘာပတိနဲ့ကြွရလာတဲ့ပရိသတ်များခင်ဗျာမြန်မာအစိုးရဟာရိုဟင်ဂျာပြဿနာကိုဖြေရှင်းဖို့ဆန္ဒမရှိဘူးဆိုတာထင်ရှားပါတယ်ဒါကြောင့်နိုင်ငံတကာအသိုင်းအဝိုင်းကလှုံ့ဆော်ပေးဖို့တောင်းဆိုရတာဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်ကပြောသွားတာပါမြန်မာအစိုးရအနေနဲ့ဖြေရှင်းလို့ရဆန္ဒမရှိဘူးလို့ဆွဆွဲခဲ့ပြီးတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်သူတွေကိုအရေးယူရေးအတွက် ICC ကိုတင်ဖို့ပါအကြံပေးခဲ့တာပါရိုဟင်ဂျာရေးကိုမလေးရှားဆွေးကတက်နေတဲ့လောက်အကူအညီမှာဖြစ်ပြီးနိုင်ငံတကာအသိုင်းအဝိုင်းပါဝင်ဖြစ်ရှင်းပြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်းတော့ကတော့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တိကျတွေ့ဆုံပြီးရိုဟင်ဂျာတွေထားနေပြန်ရေးလုပ်ငန်းစဉ်ပြန်ဆနိုင်မှုအလွတ်တဘောဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဟူဦးဟောက်တို့ဆွမ်းက VOA ကိုပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေပြန်လက်ခံမှုစူးစမ်းနေပေမဲ့အခုထိတော့မအောင်မြင်သေးပါဘူး။